မေရိကန်ဗဟုအစိုးရကအတုံးကြီးဖြတ်တောက်မဲ့လာလာနဲ့အမေရိကန်အခွန်ငွေဆောင်မှုအနာဂတ်ရေးအပြင်အမေရိကန်နိုင်ငံကိုကလီးဘောကလေးကရောက်ရှိလာတဲ့တရားမဝင်အခြေချသူတိမ်မောများစွာတို့ရဲ့ခံကြမာနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အမတ်တွေအခြေတင်ဖြစ်နေကြတဲ့အတွက်ကြောင့်လွှတ်တော်မှာအင်္ဂါနေ့ကတင်းမာမှုတွေစိုးရိမ်မှုတွေလွှမ်းမိုးနေခဲ့ပါတယ်။တမရဒေါ်နယ်ထရန့်ကဒီမိုကရက်ထိပ်တန်းလွှတ်တော်အမတ်တွေနဲ့တွေ့ဆုံမှုစီစဉ်ထားတာကိုကြိုတင်ပြီးတော့ပြည့်ရဲ့ပြုခဲ့တဲ့အတွက်ကြောင့်အောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်နန်စီပလိုစီနဲ့အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ချက်ရှူမာတို့ကတမနာနဲ့မတွေ့ဆုံမှုဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအစိုးရယာယီပိတ်ပစ်ရမယ့်အခြေအနေကိုရှောင်ရှားနိုင်ဖို့အတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်နှစ်ပါတီစလုံးသဘောတူညီမှုရဖို့ကြိုးပမ်းခဲ့ကြပါတယ်။ဒီမိုကရက်နဲ့အင်ပီရိုကြားသဘောတူညီမှုရဖို့တမနာကမမြင်တဲ့အတွက်ကြောင့်လွှတ်တော်မှာရှိတဲ့ Republican အမတ်တွေနဲ့ဆက်ပြီးတော့ဆွေးနွေးခြင်းဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်း Pelosi နဲ့ Schumer တို့ရဲ့ဥတွဲကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်အစိုးရရဲ့အတုံးကြီးအတုံးပြုတ်ခွင့်ကာလဟာဒီဇင်ဘာလ10ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်။အဲ့ဒီအတုံးပြုတ်ခွင့်အာဏာကိုလွှတ်တော်နှစ်ရက်စလုံးကအချိန်တိုးပေးဖို့သဘောတူညီမှုမရှိအောင်ဆိုရင်အမေရိကန်အစိုးရရဲ့တရိပ်တပိုင်းကိုပိတ်ပြရမယ့်အခြေအနေမျိုးရှိနေပါတယ်။